မန္တလေးတိုင်းနေပြည်တော်သာဝတ္ထီတိုင်းနယ်ထဲမှာရေကြီးနေတဲ့အတွက်ကျေးရွာပေါင်း၈ရွာကအင်ဂျီထောင်ကျော်ရေနစ်မြုပ်နေပါတယ်။ရေဘေးဒုက္ခရောက်နေသူပေါင်းလည်းထောင်ထဲချီရှိနေပါတယ်။နေအိမ်တွေအပြင်လယ်မြေနဲ့ရာမြေပေါင်းများစွာပျက်စီးဆုံးရှုံးနေတယ်လို့ရေဘေးဒုက္ခသည်တွေကိုအကူအညီပေးနေတဲ့ပြမစိုးနှလုံးလာလူမှုကူညီရေးအသင်းက VOA မြန်မာပိုင်းကိုပြောပါတယ်။ဒုက္ခသည်တွေအတွက်တာဝန်ရှိသူတွေကယာယီကယ်ဆယ်ရေးစခန်းတွေကိုဖွင့်ပေးခဲ့ပေမဲ့ရက်ပိုင်းအကြာမှာပဲနေရက်ပြန်ခိုင်းခဲ့တဲ့အတွက်ရေမြုပ်နေတဲ့နေအိမ်တွေစီကိုပြန်သွားဖို့ဒုက္ခသည်တွေမှာအခက်အခဲတွေ့နေကြတယ်လို့လည်းဆိုပါတယ်။တချို့ကလည်းပြန်ဖို့ငြင်းဆန်ခဲ့ကြပါတယ်။လေယာဉ်မြေတွေရေလွှမ်းကုန်တာကြောင့်အသက်မွေးဝမ်းကြောင်းလုပ်ငန်းတွေထိခိုက်ပြီးတော့စိုက်ပျိုးသီးနှံတွေဆုံးရှုံးကြရတဲ့တောင်သူလယ်သမားတွေအရေးကိုအာဏာပိုင်တွေဘက်ကကင်တွယ်ဖြည့်ရှေးပေးစေချင်တယ်လို့ဒီရေဘေးသင့်တောင်သူတွေကလည်းပြောပါတယ်။မြန်မာနိုင်ငံအလဲပိုင်းဒေသတချို့မှာမိုးအဆက်မပြတ်ရွာသွန်းမှုကြောင့်နှစ်ပေါင်းများစွာအတွင်းမှာမကြုံစဘူးရေကြီးရေရှမ်းမှုတွေဖြစ်နေပါတယ်ရှင်။